Hello, Minglaba. I'm Henry. I was born here in Australia, in Sydney. I was born to Burmese parents who immigrated here.
Australia guitar တက္ကသိုလ်မှာ guitar ဖွဲ့စည်းမှုနဲ့ထုတ်လုပ်မှုပါတာ composition and production ကိုသင်ယူနေတဲ့မောင်ဟန်ရီရွှေကိုမြန်မာနိုင်ငံကနေ Australia နိုင်ငံကိုပြောင်းရွှေ့အခြေချခဲ့တဲ့မြန်မာလူမျိုးမိဘနှစ်ပါးက Sydney မြို့မှာ2002ခုနှစ်ကမွေးဖွားခဲ့ပါတယ်။သူ့သက်တမ်းတလျှောက်မြန်မာမိဘတွေကတဆင့်မြန်မာအတိုင်းအဝိုင်းနဲ့နှိစက်ခဲ့ရပေမဲ့မြန်မာစကားကိုကြွန်းကြွန်းကျင်ကျင်ပြောနိုင်အောင်အထိအခွင့်အရေးမရခဲ့ပါဘူး။မြန်မာနိုင်ငံမြန်မာလူမျိုးတွေနဲ့ပတ်သက်ပြီးတော့လေလိုအပ်လာတဲ့အခါမိဘတွေကိုကူညီပေးတာလောက်ပဲလုပ်ဖြစ်တယ်လို့သူကပြောပါတယ
် I help my parents out at various fundraising events within the Sydney Burmese community
Sydney ကမြန်မာအတိုင်းဝိုင်းမှာရန်မုံငွေရှာတဲ့ပွဲတွေလုပ်တဲ့အခါကျွန်တော်မိဘတွေကိုကူညီပေးပါတယ်အစားအစာတွေပြင်ဆင်ပေးတာမျိုးရောင်းပေးတာမျိုးပေါ့
ဒါပေမဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမှာတော့သူဟာအာနာရှင်ဆန့်ကျင်တော်လှန်ရေးမှာသူတက်ထားတဲ့ပညာနဲ့တထောင်တနေရာကပါဝင်နိုင်ခဲ့တယ်လို့ဆိုပါတယ
် When the coup started I was a first year student in uni
ညမနိုင်ငံမှာအာနာသိန်းတော့ကျွန်တော်ကတက္ကသိုလ်ပထမနှစ်ဂီတဘာသာရပ်ကိုသင်ယူနေချိန်ပေါ့အဲ့ဒီအချိန်ကတော့တိတ်ပြီးထိတိယောက်ယောက်မကူညီဖြစ်ပါဘူး2022ခုနှစ်ရောက်တော့မင်းမော်ကွန်းရဲ့ဂီတရံမုံငွေရှာဖွေပွဲမှာကျွန်တော်တို့ DIY နဲ့တီးခတ်ဖြောပြပေးဖို့အခွင့်အရေးရလာပါတယ်မြန်မာအတိုင်းဝိုင်းအတွက်မြန်မာနိုင်ငံအတွက်ကျွန်တော်ဘယ်လိုကူညီလို့ရလဲဆိုတာအဲ့ဒီလိုရှာတွေ့ခဲ့တာပ
ါဟန်ရီရွှေဟာသူ့ရဲ့တက္ကသိုလ်တက်ဖက်ဩစတြေးလျလူမျိုးတငယ်ချင်းတွေနဲ့ Tone Wing ဆိုတဲ့ဂီတဝိုင်းတစ်ခုထူထောင်ထားတာပါ2021ခုနှစ်အာနာသိန်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကြောင့်နိုင်ငံကိုစွန့်ခွာခဲ့ရတဲ့ Academy ရုပ်ရှင်မင်းသားမင်းမော်ကွန်းဆစ်ဒနီကိုရောက်လာပြီးနောက်ပိုင်းမှာသူတို့ DIY ဟာဩစတြေးလျနိုင်ငံက Sydney, Cops Harbour, Brisbane မြို့တွေကຫນွေဥတော်လှန်ရေးရမုံငွေပွဲတွေမှာတိခတ်ပြီးတော့ရမုံငွေအမြောက်အများရှာပေးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့မိုင်ပေါင်းများစွာဝေးတဲ့နေရာမှာမွေးဖွားကြီးပြင်းခဲ့ရပေမဲ့လည်းမြန်မာနိုင်ငံအတွက်အရေးကြီးလာချိန်မှာသူတက်ကြွတဲ့ဂီတပညာနဲ့နိုင်တဲ့လောက်ကူညီခဲ့ပြီးနောက်မှာတော့ကိုယ်ဇာတိမျိုးရိုးကိုသိဖို့အရေးကြီးတယ်ဆိုတာနားလည်လာခဲ့ရတယ်လို့ Henry ရွှေကပြောပါတယ်။ဟန်ရီရွှေရဲ့အဖိုးဟာမန်လစ်တက်သို့ကျောင်းသားကောင်းဆောင်ဟောင်းရှေ့နေစာရေးဆရာမုံရွာဦးတင်ရွှေဖြစ်ပါတယ်။1988ခုနှစ်ရေတော်ပုံကြီးအတွင်းဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းရမှာတက်သည့်ပညာရှင်တဦးအဖြစ်ပါဝင်ခဲ့ပြီးဗဟိုကော်မတီဝင်လည်းဖြစ်ပါတယ်။1990ပြည့်နှစ်မှာနဝတအစိုးရကထောင်ချခဲ့ပြီးတော့1998ခုနှစ်မှာအကျဉ်းထောင်အတွင်းကွယ်လွန်ခဲ့ပါတယ
်။ For me at least.I think it's good to stay close to your roots to understand your origins.
ကိုယ့်ရဲ့မျိုးရိုးဇာတိကိုသိဖို့အတွက်ကိုယ့်စစ်မြစ်တူသူတွေနဲ့အမြဲမီကပ်နေဖို့ကောင်းတယ်လို့ထင်ပါတယ်။ကျွန်တော်ရဲ့နေထိုင်ဘဝကတော့ယဉ်ကျေးမှုအရာလူမျိုးစုအရာကျွန်တော်ဘလို့စဉ်းသက်လာတယ်လဲဆိုတာသိဖို့ကြီးကြီးမားမားအထောက်ပံ့မပေးပါဘူး။တကယ်ကကိုယ့်ရဲ့စဉ်းသက်လာမှုကိုယ့်ဇာတိစစ်မြစ်ကိုသိဖို့အရေးကြီးပါတယ်
။ Your roots.
အခုတော့ဟန်ရီရွှေမှာမြန်မာနိုင်ငံအတွက်လှုပ်ပေးခြင်းနဲ့ရည်မှန်းချက်တွေတပွေးတပိုက်ရှိနေပါပြီ2024နှစ်လယ်မှာပြုလုပ်မဲ့ Academy မင်းမော်ကွန်ရဲ့တော်လှန်ရေးရန်မုံငွေ live show တွေကို Sydney နဲ့ Melbourne မြို့တွေမှာသူတို့ DIY ကတိကျပေးမှာဖြစ်ပါတယ်မြန်မာပြည်မှာမမွေးဖွားမကြီးပြင်းခဲ့ရပေမဲ့မြန်မာသွေးစစ်စစ်ဖြစ်တဲ့ဟန်ရီရွှေကမြန်မာလူငယ်တွေအနေနဲ့မျှော်လင့်ချက်တွေမပျောက်ဆုံးအောင်ကြိုးစားကြဖို့တိုက်တွန်းအားပေးပါတယ်
I want to encourage you to chase your dreams.
ကိုယ်မှတွေ့အကောင်အထည်ပေါ်ကြဖို့ကိုယ်တိုင်အတွက်တာမကအားလုံးလွတ်မြောက်ဖို့အတွက်အားလုံးကိုအကာအကွယ်ပေးဖို့အတွက်ဆက်ပြီးကြိုးစားကြဖို့ကျွန်တော်ကအားပေးတိုက်တွန်းချင်ပါတယ်။ဒါဟာကျွန်တော်တို့မျိုးဆက်အကောင်းဆုံးလုပ်နိုင်တဲ့အရာပဲလို့ထင်ပါတယ်။မျှော်လင့်ချက်မပြောက်ဆုံးပါစေနဲ့
။
အားလုံးပြည့်မြောက်အောင်မြင်သည့်အထိဆက်ကြိုးစားကြပ
ါ
။သူကိုယ်တိုင်လည်းမြန်မာနိုင်ငံသားတွေနဲ့အတူသူတည်ထားတတ်ထားသမျှနဲ့မြမပြည်အတွက်သူလုံနိုင်တာအားလုံးဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်လို့မောင်ဟန်ရီရွှေကပြောပါတယ်ရှင်